24ရက်9လ2005ခုနှစ်ကျွန်တော်တို့ရုပ်ပိုင်းမှာအခုနံပါတ်5အပိုင်းဖြစ်တဲ့ရူပဗုဒ္ဓဂမကိုကြည့်နေပြီဖြစ်ပါတယ်ရူပဗုဒ္ဓဂမဖြစ်တဲ့အတွက်ကြောင့်ဗုဒ္ဓဂမရဲ့အဓိပ္ပာယ်ကပြစ်စင်နေရဲ့ချုပ်စင်နေရဲ့ကိုကျွန်တော်တို့လေ့လာတယ်အဲ့ဒီမှာပြီးခဲ့တဲ့ဘက်ကဓမ္မမေရှေကိုကျွန်တော်ပြောတာလေးတခုမှားသွားတာရှိတယ်ဗုဒ္ဓဂမဆိုတဲ့နေရာမှာအခုဒါရုပ်တရဲ့ဖြစ်စဉ်ကိုစလေ့လာမယ်လေ့လာတဲ့နေရာမှာစာအုပ်ထဲမှာလည်းပါပါတယ်ပဋိသင်္တိအခရုပ်တို့ရဲ့ဖြစ်ပုံဆိုတာပါပါမယ်အဲ့တော့ပဋိသင်္တိအခရုပ်တို့ရဲ့ဖြစ်ပုံဆိုတဲ့စကားလုံးလေးကိုကြည့်တဲ့အတွဲကြောင့်ပဋိသင်္တိအခဆိုတာဘာလဲနော်ပဋိသင်္တိအခဆိုတာဘာလဲဒါလေးကြွေးပြချက်ပြောတော့ပဋိသင်္တိဆိုတာဒီဘဝတစ်ခုမှာအစပထမပြုတာကိုပဋိသင်္တိလို့ကျွန်မတို့သုံးတယ်ပဋိသင်္တိဒီဘဝဟောင်းနဲ့ဘဝတိတ်ကိုဆက်ဆက်ပြီးတဲ့သဘောပြီးခဲ့တဲ့ဘဝဟောင်းရဲ့နောက်ဆုံးစိတ်ကသုတိအဲ့ဒီမှာအဲ့ဒီသုတိဆိုတာသုတိပြီးရင်ဘဝပြတ်သွားတဲ့ပုဂ္ဂိုလ်ဆိုတာဖရာယဟန္တာပဲရှိတော့တယ်ဖရာယဟန္တာမဖြစ်သေးသေး၍ကာလပတ်လုံးကျမတို့ပြီးခဲ့တဲ့ဘဝမှာအဝိဇ္ဇာခြံရံတဏှာအရင်ခံတဲ့ကံသင်္ခါရတွေလုပ်တဲ့ပုဂ္ဂိုလ်တိုင်းဒီသုတိပြီးရင်ပဋိသင်္တိနေရမယ်အဲ့တော့ပဋိသင်္တိဆိုတာဒီဘဝဟောင်းနဲ့ဘဝသစ်ကိုဆက်ဆက်ပေးတဲ့သဘာဝဆက်ဆက်ပေးတဲ့ပဋိသင်္တိလုပ်ငန်းပဋိသင်္တိကိစ္စကိုဆောင်ရွက်တဲ့စိတ်ဒီပဋိသင်္တိစိတ်ပဋိသင်္တိစိတ်ဒီဘလောက်ကြာလဲဆိုရင်ဥပတိပင်ရေလို့ခဏငယ်အားဖြင့်၃ချက်စိတ်တဲ့ခဏအားဖြင့်တစ်ချက်ပဲရှိမယ်အဲ့ဒီမှာပဋိသင်္တိစိတ်ရဲ့စာဖြစ်တာကိုဥပတ်လို့သုံးမယ်ပဋိသင်္တိစိတ်ကလေးတီးနေရင်ထီလို့သုံးမယ်ပဋိသင်္တိစိတ်ကလေးချုပ်ပြောက်သွားပြီဆိုရင်ဒါဘင်လို့သုံးတယ်ဒါကြောင့်ပဋိသင်္တိစိတ်တလေးစာဖြစ်တာကနေချုပ်သွားတဲ့အချိန်ဥပတ်ဒီဘင်ကာလကိုပဋိသင်္တိအခါလို့သုံးတယ်ဒါကိုပဋိသင်္တိအခါအခုကျမတို့ခေါင်းစဉ်ကပဋိသင်္တိအခါမဟုတ်ဘူးပဋိသင်္တိအခိုက်အခိုက်လို့ပြောတဲ့အတွက်ကြောင့်ပဋိသင်္တိရဲ့ဖြစ်စအခိုက်ကိုပဲကျမတို့ကြည့်ရတော့မယ်ဖြစ်စအခိုက်ဆိုတဲ့အတွက်ကြောင့်ဘာကိုကြည့်ရမှာလဲဆိုရင်ပဋိသင်္တိစိတ်ရဲ့ဥပတ်ကိုပဲကြည့်ရတော့မယ်ဒါလေးကိုကျွဲစေခြင်းလို့ဒါကြောင့်ပဋိသင်္တိရဲ့ဖြစ်စအခိုက်ဆိုရင်ဥပတ်ပဋိသင်္တိရဲ့တီစေဟာလာတီစေအခိုက်ဆိုရင်ဒီပဋိသင်္တိရဲ့ပြည့်တဲ့အခိုက်ဆိုရင်ဘင်းအခုဥစ္စာပုဋိကမမှာဖြစ်စဉ်ကိုတင်နေတဲ့အတွက်ကြောင့်ပဋိသင်္တိရဲ့အခိုက်ဆိုတာဒီပဋိသင်္တိရဲ့ဖြစ်စအခိုက်ဥပတ်ကိုကြည့်ရမယ်ဒါဆိုရင်ရုပ်ပိုင်းကိုရုပ်တည်အကြောင်းကိုတင်တဲ့အတွက်ကြောင့်ပဋိသင်္တိရဲ့ဥပတ်အခိုက်မှာဖြစ်တဲ့ရုပ်ဒီဘာရုပ်လဲဆိုအောင်လေကိုကသိရမယ်ပဋိသင်္တိရဲ့ဥပတ်အခိုက်မှာဖြစ်တဲ့ရုပ်ကဘာရုပ်လဲဟွန်းပဋိသင်္တိရဲ့ဥပ္ပမစဖြစ်တဲ့ယုတ်ကဘာလဲကမ္မဇယုတ်ဒီ idea ပါဝင်ရမယ်ပဋိသင်္တိရဲ့တီမာဖြစ်တဲ့ယုတ်ကဘယ်ယုတ်လဲပဋိသင်္တိရဲ့တီမာဖြစ်တဲ့ယုတ်ကဥဒ္ဒဇယုတ်ကပဋိသင်္တိရဲ့တီမာမဖြစ်ဘူးလားဖြစ်တယ်လို့ပဋိသင်္တိရဲ့ဥပ္ပမဘာယုတ်ဖြစ်သေးလဲကမ္မဇရောမဖြစ်ဘူးလားကမ္မဇယုတ်တို့ဒီပဋိသင်္တိရဲ့ဥပ္ပမစဖြစ်တယ်ပဋိသင်္တိရဲ့တီနဲ့ဘယ်မှာရောဖြစ်လားမဖြစ်ဘူးလားပဋိသင်္တိရဲ့ ठी ရောဘင်ရောနောက်ခဏတိုင်းခဏတိုင်းမှာမြည်ရည်အရင်ကဲသို့ဖြစ်တယ်ဆိုတော့ပဋိသင်္တိရဲ့ ठी မှာဘာယုတ်ကစဖြစ်တယ်လဲဆိုရင်ဥဒ္ဒဇယုတ်လည်းဖြစ်တယ်လို့ကမ္မဇယုတ်တွေရောဖြစ်မလားမဖြစ်ဘူးလားပဋိသင်္တိရဲ့ဘင်ကြတော့ဘာယုတ်ဖြစ်မလဲဘာယုတ်တွေဖြစ်အောင်လဲကမ္မဇယုတ်တွေကစဖြစ်နေမှာပဲဟုတ်တယ်နော်ပဋိသင်္တိနောက်ပထမဘဝင်ရဲ့ဥပတ်ကြတော့မှဘာစမှာစေတဇာယုတ်ကိုဖြစ်မယ်ဆိုတော့ဒီ idea လေးကိုကိုကသိထားမယ်အဟာရဇာယုတ်ကဣဇ္ဇဒဗဟိတာအဟာရနှစ်ပါးအချင်းချင်းတည်သို့ရောက်၍ယောနောမှာဖြစ်တယ်ဆိုတော့ပဋိသင်္တိအခိုက်အခါမှာမရှိဘူးဒါဆိုရင်အခုကျမတို့ကပဋိသင်္တိအခိုက်ယုတ်တည်းရဲ့ဖြစ်ပုံဆိုပဋိသင်္တိရဲ့အခိုက်ဆိုတာဒီဥပတ်ကိုပဲယူမယ်ဆိုတဲ့အတွက်ကြောင့်ပဋိသင်္တိရဲ့ဥပတ်မှာဖြစ်တဲ့ယုတ်ကကမ္မဇတစ်မျိုးပဲရှိတဲ့အတွက်ကြောင့်ဥဒ္ဒဇအကြောင်းလည်းမလေ့လာတော့ဘူးစေတဇာအကြောင်းလဲမလေ့လာတော့ဘဲနဲ့ခေါင်းစဉ်အရပဋိသင်္တိအခိုက်ရုပ်တို့ရဲ့ဖြစ်ပုံလို့ပြောတဲ့အတွေ့အကြုံဘာလို့ပဲကျမတို့လေ့လာဖို့လို့လဲကမ္မဇရုပ်တွေအကြောင်းပဲလေ့လာတော့မယ်ဒီ idea ဝင်သွားဖို့လို့တယ်ဒါကြောင့်ဒီခေါင်းစဉ်မှာဒီဇေယားမှာပါနေတဲ့ရုပ်ကကမ္မဇတစ်မျိုးပဲရှိတယ်ဆိုတာသိရအဲ့တော့ကမ္မဇရုပ်တွေကိုလေ့လာတဲ့အခါမှာကမ္မဇကလတ်ဒီဘယ်နှစီးရှိတယ်လဲဒါကိုပြန်စဉ်းစားလိုက်မယ်ကမ္မဇကလတ်ပေါင်းဒီ 6ซีရှိမယ်ဆိုတဲ့ idea ဝင်ရမယ်အဲ့ဒီကမ္မဇကလတ်6ซีဒီဘာတွေလဲလို့ကျမတို့ကြည့်နံပါတ်1ကဇီဝိတာနဝကကလတ်တစီနဝကကလတ်ဒီဒီတစ်ခုပဲရှိမယ်ပြီးလို့ရှိရင်နံပါတ်2ကစက္ခုဒတကကလတ်နံပါတ်3ကသောတဒတကကလတ်နံပါတ်4ကဂါဏဒတကကလတ်နံပါတ်5ကဇိန်ဝါဒတကကလတ်နံပါတ်6ကကာယဒတကကလတ်နံပါတ်9ကအဋ္ဌိဘာဝဒတကကလတ်နံပါတ်8ကပုံဘာဝဒတကကလတ်နံပါတ်9ကဝုထုဒတကကလတ်ဒါကိုကိုသိနေရအဲ့ဒီလိုကမ္မဇကလတ်6ခုရှိတဲ့နေရာမှာကျမတို့ဒါအရှိပိုင်းနေကလေ့လာခဲ့ပြီကျမတို့ဒီကာမဒီနေရာမှာရုပ်တွေဖြစ်စဉ်နေနဲ့ကြည့်တဲ့အခါမှာ32ပုံရှိကြတယ်32ပုံကိုကျမတို့ကယူလိုက်တဲ့အခါမှာကာမက12ပုံရှိမယ်ကာမ12ပုံသားတွေရှိမယ်ပြီးရင်ရူပ15ပုံသားတွေရှိမယ်နော်နောက်တစ်ခါအတိညာတ်ဘုံသားတွေကလည်းရုပ်ရှိတယ်အတိညာတ်ကတဘုံပေါင်းလိုက်တော့ရူပ16ဘုံပြီးလို့ရှိရင်အရူပ4ဘုံရှိမယ်ဒါပေမဲ့အခုကျမတို့ကလေ့လာတဲ့နေရာမှာရုပ်တွေကိုလေ့လာနေတဲ့အတွက်ကြောင့်ရုပ်တွေဖြစ်တဲ့ဘုံသားကိုကြည့်ရင်ကာမ17ဘုံသားတွေမှာရုပ်ရှိတော့သူနဲ့ပတ်သက်ပြီးရုပ်ကိုစဉ်းစားမယ်ရူပ15ဘုံသားတွေကရုပ်ကောနံရောရှိတော့သူ့ကိုစဉ်းစားမယ်အတိညာတ်ကယုတ်ကြီးပဲရှိတော့သူ့ကိုစဉ်းစားမယ်အရူပ၄ပုံဆိုတာယုတ်လုံးဝမှမရှိတော့ယုတ်ပိုင်းနေနဲ့စဉ်းစားတဲ့နေရာမှာအရူပ၄ပုံခြံပလိုက်ရတော့မယ်ဟုတ်ပြီနော်အဲ့ဒီမှာမှတခါဆက်စဉ်းစားတဲ့အခါမှာကာမ၁၁ပုံသားဆိုတာအပယ်၄ပုံရဲ့လူပုံရဲ့နတ်ပြည်၆ထက်အဲ့ဒီကာမ၁၁ပုံသားတွေမှာသူတို့ရဲ့ယုတ်တွေအကြောင်းကိုလေ့လာတဲ့အခါမှာဘဝအစအနေအထားကိုလေ့လာတဲ့နေရာမှာကျမတို့ကယောနီအမျိုးဆက်တွေနဲ့ကြည့်ရမယ်ယောနီမျိုးဆက်တွေနဲ့ကြည့်တဲ့အခါမှာအမေဖေပေါင်းဆက်ခြင်းမရှိဘဲနဲ့အညိမာဆွဲပြီးဖြစ်တဲ့တတ္တဝါကတန်တေတစအမေဖေပေါင်းဆက်ခြင်းမရှိဘဲနဲ့မိမိတို့အတိတ်ကံအရာကိုတင်ရှားဘွားကနေဖြစ်မှာကဥပပတ်အမေဖေပေါင်းဆက်ပြီးတော့မှဟလာကလရေကြီးကနေအမေရဲ့စောင်းရှောင်းမှုအဖေရဲ့ပံ့ပိုးမှုအကူအညီနဲ့တပြေးပြေးချင်းကြီးထွားရမယ့်တတ္တဝါကကဗတေယကကဗတေယကမှာအမိဝမ်းတွင်းမှာမှနှစ်ခုထက်ကွဲသွားမယ်တိုင်းမှာပဋိတန်တွေနေရင်ဇလာဘူးဇဥက္ကုမှာထက်ဆင့်ပဋိတန်တွေနေမယ်ဆိုရင်အန္တဇဆိုပြီးယောနီအမျိုးဆက်၄ပါအဲ့ဒီလိုရှိတဲ့နေရာမှာကာမဘုံသားတွေကိုကြည့်မယ်ဆိုရင်ကျမတို့ဒီနေ့ဆိုရွတ်တက်လိုက်ပြီငရဲတို့ဘာလို့ဆိုရင်ဥပပတ်တစ်မျိုးပဲရှိမယ်เนาะအဲ့ဒီ idea လေးကိုနည်းနည်းပြန်ဝင်လိုက်ရအောင်ဒီနေ့သင်လိုက်တဲ့ဆိုရွတ်နယ်ပါတွဲပြီးတော့ကြည့်မယ်အဲ့တော့မှတ်စုစာအုပ်လေးနည်းနည်းတစ်ချက်ထုတ်လိုက်